Aramis.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညနေဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူတွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်ထိမ့်မှတ်ထိပ်သီးစည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အခြေညာပေးပါမယ်ရှင
်အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ကုတားပြင်ကျေးရွာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်လို့စစ်ဖက်ဆိုင်ရာတရားရုံးမှာမနေ့ပိုင်းအင်္ဂါနေ့မှာစတင်စစ်ဆေးပါတော့မယ်ရှင
်ပုံမှန်ထားတဲ့အတိုင်းပါပဲကျွန်တော်ဦးအနေနဲ့ပြမှုကျေးရွာလည်းလို့စစ်ကြီးချက်တင်နေရကလုံးတွေးရှိတယ်ပေါ့ပြမှုကျေးရွာလည်းတော့ကလုံးတွေးရှိတယ်ဆိုတော့အချင်းစစ်တရားရုံးတုံးနဲ့ရုံးတိုင်းစစ်ကြီးကမှပါတယ်
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရေးမှုရဲ့ VOA ကိုပြောကြားချက်နဲ့တူနှာစင်နိုင်ပါတယ်တခါရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းထားတဲ့တမတော်သား73ယောက်နဲ့ဒီတမတော်ဘက်ကဖမ်းထားတဲ့အရက်သားတွေကိုတုံ့ပြန်ခြင်းလဲလှယ်ဖို့ကံလန့်ချက်ကိုအစိုးရတပ်ဖက်ကပယ်ချခဲ့တယ်ဆိုတာကိုလည်းပြောပြပေးမှာပါဟောင်ကောင်ရွေးကောက်ပွဲမှာတော့ဒီမိုကရေစီလွတ်လာတဲ့အင်အားစုတွေအပြတ်အသတ်အနိုင်ရခဲ့တာဟာတရုတ်နိုင်ငံအတွက်ဟောင်ကောင်ပြည်သူတွေရဲ့ပြင်ထန်တဲ့တုံ့ပြန်ချက်သဘောဆောင်နေတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာကျင်းပခဲ့တဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောက်နေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေနိုင်သွားတာဖြစ်ပါတယ်ဟောင်ကောင်နိုင်ငံရင်းမှာတရုတ်အစိုးရလိုလားသူတွေကိုမလိုလားဘူးဆိုတာဟောင်ကောင်ပြည်သူတွေကပြက်ပြက်တတပြသလိုက်တယ်လို့မြင်နိုင်ပါတယ်ဟောင်ကောင်ပြည်သူတွေကသူတို့ရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်လိုက်တာဖြစ်တယ်လို့ဒီမိုကရေစီရဲ့လှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအာဝေါင်းကပြောကြားခဲ့ပါတယ်ဂျွန်လာရဲကစားလို့ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေအချိန်မြင့်လာနေတဲ့ဟောင်ကောင်မှာထင်းထင်းကွနေနေကကျင်းပတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာအများပြည်သူတန်းစီဆောင်စားပြီးတော့မဲပေးခဲ့ကြတာပါမျှော်လင့်ထားတာတက်ကိုကျော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကအနိုင်ရခဲ့တာလို့လေလာသူတွေကပြောပါတယ်ခရိုင်ကောင်စီဝင်တွေအနေနဲ့စီပင်သားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးပိုင်းအပေါ်လွှမ်းမိုးမှုတိတိတတ်တာမရှိနိုင်ပါဘူးဒါပေမဲ့ပြည်သူတွေဓာတ်ရိုက်ရွေးချယ်ခွင့်ရှိတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကနေပြည်သူတွေကသဘောထားထုတ်ပြလိုက်တာပါတရုတ်အစိုးရလက်အောက်မှာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပို့ပို့ပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးဆန္ဒပြနေကြတာဂျွန်လာတွေကဖြစ်ပါတယ်
ပြည်ထောင်နိုင်ငံကိုစေလွတ်ထားတဲ့ American Navy Sea အထူးတပ်ဖွဲ့ကိုထိန်းချုပ်ကင်တွယ်ဖို့နဲ့ပတ်သက်ပြီးအမေရိကန်ရေတပ်ဝန်ကြီး Richard Spencer ရာထူးကနှုတ်ထွက်ပေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Max Esper ကတနင်္လာနေ့မှာတောင်းဆိုလိုက်တာပါဒီလိုတောင်းဆိုလိုက်ပြီးနောက်ဝန်ကြီး Spencer ဘက်ကလည်းနှုတ်ထွက်ခွင့်တင်သွားမယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရ Jonathan ကပြောပါတယ်2019အီရန်နိုင်ငံကိုစေလွတ်ခဲ့တဲ့စစ်တပ်အရာရှိ Edward Gala ကိုစစ်ရာဇဝတ်မှုနဲ့ဆွဆွဲထားတဲ့ကိစ္စနဲ့ပတ်သက်လို့ Navy Sea အထူးတပ်ဖွဲ့ကိုနိုင်နိုင်နင်းနင်းထိန်းချုပ်ကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးရတဲ့ဝန်ကြီးစပန်ဆာကိုယာဒူးကနေနှုတ်ထွက်ဖို့တောင်းဆိုတာပါပြစ်မှုကျွလွန်ခဲ့တဲ့စစ်တပ်ရာရှိအက်ဒဝတ်ဂါလာကိုလူသားမှုနဲ့အရေးကြီးတဲ့အမှုကိစ္စအတော်များများကနေပြစ်ဒဏ်ကင်းလွတ်ခွင့်ပေးခဲ့ပေမဲ့ဆယ်ကျော်သက် IS စစ်သွေးကြွလူငယ်တဦးရဲ့ရုပ်အလောင်းနဲ့အတူဓာတ်ပုံတွဲရိုက်ကိုဟန်ပြခဲ့တဲ့အတွက်အပြစ်ရှိကြောင်းသတ်မှတ်ခဲ့ပါတယ်ဒီအတွက်လဲဂါလာကိုယာဒူးကချခဲ့ပါတယ်သမရထွန်းကဒီကိစ္စမှာကြားဝင်ပြီးဂါလာကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့သူ့ယာဒူးနဲ့လစာခန်းစားခွင့်ကိုလည်းပြန်ပေးခဲ့ပါတယ်အခုတခါဂါလာကိုရေတက်ယာဒူးတစိ့ချင်းမြင့်တဲ့ကိစ္စမှာလဲသမရထရန့်ကဂျားဝင်လို့တဲ့အနေထားရှိပါတယ
်အောက်လွတ်တော်ထောက်လိုင်းရေးကော်မတီဝင်ထိတ်တန့် Republican အမတ် David Nunes ဟာဩစတြေးလျနိုင်ငံ Vienna မြို့ကိုသွားပြီးတော့ဒုသမ္မတဟောင်း Joe Biden သားနဲ့သက်ဆိုင်တဲ့အချက်လက်တွေကို Ukraine အစိုးရအရာရှိဟောင်းတယောက်စီကနေရယူခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တစုံတရာဖြေကြားဖို့အမတ် Nunes ကညှင်းဆန်ခဲ့ပါတယ်Ukraine အစိုးရထိတ်တန့်ရှင်းနေဟောင်း Victor Sukin နဲ့အမတ် Nunes တို့2018ခုနှစ်ကတွေ့ဆုံခဲ့ကြတယ်ဆိုတာကိုတရားစွဲခံထားရတဲ့ Lev Barnes ရဲ့ရှင်းနေကသတင်းဌာနတော်တော်များများကိုပြောကြားခဲ့တာပါ Lev Barnes ဆိုသူကတော့သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေ Rudy Giuliani ရဲ့အပေါင်းပါဖြစ်ပါတယ် သမရထရမ်ကိုတရားစွဲသည်မသိစုံစမ်းနေတဲ့ကော်မတီဝင်တယောက်ဖြစ်သူညူနက်စ်ကအခုလိုတွေးဆမှုတွေနဲ့ပတ်သက်လို့ထုတ်ဖော်အတည်ပြုခြင်းမရှိတာကြောင့်ဒီကိစ္စကအငင်းပွားစရာဖြစ်နေတာပါ Fox သတင်းဌာနနဲ့မေးမြန်းခန်းမှာရှိုကင်နဲ့တွေးဆခဲ့သလားလို့သတင်းတောက်ကမေးတဲ့အခါသူကဒီအမေးကိုဖြေခြင်းပေမဲ့အခုလောလောဆယ်မဖြေနိုင်သေးဘူးလို့အမတ်ညူနက်စ်ကတုံ့ပြန်ခဲ့ပါတယ်သမရထရမ်ကသူ့နိုင်ငံရဲ့အကျိုးအမြတ်အတွက်ဒုသမရဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့အပေါ်စုံစမ်းဖို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်လားဆိုတာအောက်လွှတ်တော်ကော်မတီတွေမှာစုံစမ်းနေတာပါဒီစုံစမ်းမှုတွေဟာမှားရင်းကြောင့်အမတ်ညူနက်စ်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်တကယ်လို့ Left Barnes ထွက်ဆိုနေတာတွေမှန်ကန်တယ်ဆိုရင်တော့ညူနက်စ်ကိုကျင့်ဝတ်ပိုင်းဆိုင်ရာစုံစမ်းမှုလုပ်မယ်လို့ဒီမိုကရက်အမတ်တွေကပြောကြားထားပါတယ်နိုင်ငံရေးပါတီကိုအလှငွေတွေထွက်ဝင်တဲ့ဥပဒေချိုးဖောက်မှုနဲ့တရားစွဲခံထားရတဲ့ Left Barnes ဟာသမရပေါ်စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလာရောက်ထွက်ဆိုနိုင်ဖို့ကြိုးစားနေပါတယ်
။ပါလက်စတိုင်းတွေကိုဖိနှိပ်ဆက်ဆံနေတာနဲ့ပတ်သက်ပြီးအစ္စရေးကိုစီးပွားရေးအရတပိတ်မှောက်မဲ့လုပ်ရက်ကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ထိတ်တန့်တာဝန်ရှိသူတို့ကိုအစ္စရေးအစိုးရကပြင်းထန်တမ်းပေးလိုက်ပါတယ်။ HRW အဖွဲ့ရဲ့အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံဆိုင်ရာဒါရိုက်တာအိုမာရှာခါကိုတနင်္လာဒီကနေ့မှာတိုင်းပြည်ကနေထွက်ခွာသွားဖို့အစ္စရေးအစိုးရရဲ့အမိန့်ကိုတရားရုံးကအတည်ပြုခဲ့တာပါအစ္စရေးကိုဝိုင်းသပိတ်မှောက်ဖို့ထောက်ခံအားပေးတဲ့အခြားသူတွေကိုလည်းအစ္စရေးကတိုင်းပြည်ထဲအဝင်မခံဘဲညှင်းဆုပ်ခဲ့တဲ့အထက်မှာကုလသမဂ္ဂတန်တမန်တွေလည်းပါဝင်ပြီးအစ္စရေးနိုင်ငံထဲရောက်ပြီးခါမှာနှင်ထုတ်တဲ့လွတ်ရက်ကတော့ဒါပထမဆုံးပဲဖြစ်ပါတယ်လူအခွင့်အရေးထောက်ခံအားပေးနေသူတွေပေါ်နေတန်ညာဟုအစိုးရကအခုလိုစော်ကားတဲ့လုပ်ရက်ကိုတရားဝင်ဖြစ်အောင်လို့တရားရုံးကလုပ်ပေးတာဖြစ်ပြီးဒီအန္တရာယ်ရှိတဲ့လုပ်ရက်ကအခြားလူတွေပေါ်မှာပါရိုက်ခတ်လာစေမှာဖြစ်တယ်လို့ရှာခါကပြောပါတယ်။တပိတ်မှောက်တာနဲ့ပတ်သက်လို့ HRW အဖွဲ့ကတရားဝင်ပတ်သက်နေတာမျိုးမရှိသလိုသူ့အနေနဲ့လည်း HRW ကိုကိုးစားပြုပြီးဝေဖန်ပြောဆိုတာလည်းမရှိကြောင်းရှာခါကညင်းပါတယ်။ဒါပေမဲ့ရှာခါဟာHRW အဖွဲ့မှာတာဝန်မယူခင်အစ္စရေးကိုဆန့်ကျင်ရေးအကြောင်းပြောခဲ့တယ်လို့အစ္စရေးကထောက်ပြပါတယ်။
and then ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီနေ့လည်းညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်ထိမ့်မှတ်ထိပ်သီးအစည်းအဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်။အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ကြာခိုင်မြဲနေတာနဲ့ဆက်နှစ်နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုံသွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့သက်သေဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်။နှစ်ဖက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်တဲ့ CEO ထိပ်သီးစီးပွဲမှာသမ္မတမွန်ဂျေအင်ကအခုလိုမိန့်ခွန်းပြောကြားသွားခဲ့တာပါ။အာဆီယံနဲ့တောင်ကိုရီးယားဟာအတူတိုးတက်နိုင်တဲ့လူမှုအတိုင်းဝိုင်းကြီးတစ်ခုဖြစ်တယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးလှုပ်ရှားဖို့အတွက်လည်းယဉ်ကျေးမှုဆိုင်ရာဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတကတိုက်တွန်းခဲ့ပါသေးတယ်။ယဉ်ကျေးမှုအနုပညာကဏ္ဍဟာတိုးတက်ဖို့အလားအလာအများဆုံးကဏ္ဍဖြစ်တယ်လို့လည်းသမ္မတမွန်ဂျေအင်းကပြောကြားသွားပါတယ်။ဒီထိပ်သီးဆွေးနွေးပွဲတွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားနှစ်နိုင်ငံကိစ္စတီးခြားတွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်။ပုံထူးနေကြရင်တော့ကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစီအစဉ်ရှိပါတယ်ရှင်
။ဒိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှနာဝထရာရဲ့တားဖြစ်သူကိုတရားမဝင်ဘဏ်ချင်းငွေကိစ္စနဲ့ပတ်သက်ပြီးငွေကြေးခဝါချမှုနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ထိုင်းတရားရုံးကတရားသေးလွှတ်ပေးလိုက်ပါတယ်။အသက်39နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့တားဖြစ်သူဖတ်သွန်တက်ရှနာဝထရာဟာသူ့ဖခင်ဝန်ကြီးချုပ်ဖြစ်နေချိန်2003-2004ခုနှစ်အတွင်းနိုင်ငံပိုင်ခရွန်တိုင်းဘဏ်ကနေအင်ချမ်မြေကုမ္ပဏီတစ်ခုကိုချင်းငွေဒေါ်လာတန်း300ကျော်ထုတ်ချတဲ့ကိစ္စမှာပါဝင်ပတ်သက်တဲ့ဆိုပြီးအဂတိလိုက်စားမှုနဲ့တရားစွဲဆိုခံရတာပါဘတ်တွန်တက်ကတော့ဒီအင်ချမ်မြေကုမ္ပဏီပိုင်ရှင်စီကသူလက်ခံရယူခဲ့တဲ့ချက်လက်မှတ်ကသူ့စီးပွားရေးလုပ်ငန်းတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ညင်းပါတယ်အခုတော့ဘတ်တွန်တက်မှာအပြစ်မရှိကြောင်းထင်ရှားတဲ့အတွက်သူ့ကိုဗဟိုတရားရုံးကပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်ဒီမှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ကိုလည်းဒီနေ့ထဲမှာပဲထိုင်းတရားရုံးကပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့တာပါ
အခုနှစ်ပိုင်းနှစ်အတွင်းအကြမ်းဖက်ဝါဒကြောင့်တည်ဆုံးသူအရေအတွက်တတိတတကြွားဆင်းသွားခဲ့ပေမဲ့ကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးကိုအကြမ်းဖက်အဖွဲ့အစည်းတွေကအဓိကချင်းချောက်နေသေးပဲလို့အကြမ်းဖက်မှုဆိုင်ရာနောက်ဆုံးထွက်လာတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အကြမ်းဖက်ဝါဒလောက်ရတွေကြောင့်တေဆုံးသူအရေအတွက်ဟာ2018ခုနှစ်မှာ၄နှစ်ဇက်တိုက်အဖြစ်ကျဆင်းခဲ့တယ်လို့ Institute for Economics and Peace IEP ကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာ2019အညွှန်းကိန်းမှာဖော်ပြထားပါတယ်အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကြောင့်တေဆုံးမှုအများဆုံးက2014ခုနှစ်ဖြစ်ပါတယ်အဲ့ထဲကဆိုရင်2018ခုနှစ်မှာတေဆုံးမှုက52ရာခိုင်နှုန်းကျဆင်းခဲ့တာပါပဋိပက္ခတွေအစိုးရတွေကိုယ်တိုင်ထိတ်လန့်ကြောက်ရွံ့အောင်လုပ်နေတာတွေကအကြမ်းဖက်ဝါဒဖြစ်စေတဲ့အဓိကအကြောင်းတွေဖြစ်တယ်လို့လေ့လာတွေ့ရှိခဲ့ကြောင်းကိုလည်း IEP ရဲ့အမှုဆောင်ဥက္ကဋ္ဌ Steve Gillelay ကပြောပါတယ်2018ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်နေတဲ့တေဆုံးမှု95ရာခိုင်နှုန်းကပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်2018ခုနှစ်ကြားအကြမ်းဖက်တပ်ခံရသူတွေနည်းသွားတာနဲ့အတူတေဆုံးသူဟာ95ရာခိုင်နှုန်းကျဆင်းသွားတယ်လို့အစိုးရခန်းစာထဲမှာဖော်ပြပါတယ်အထူးသဖြင့်အီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာ IS စစ်သွေးကြွတဲ့အခိုင်အမာခြေကုပ်ယူထားတဲ့မြို့တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် IS တွေလက်ချက်ကြောင့်တေဆုံးသူတိတိတသားကျဆင်းသွားတာပါအဲ့ဒီနိုင်ငံမှာ IS တိုက်ခိုက်ရေးသမားအရေအတွက်ကလည်း2014ခုနှစ်က9000ကျော်ရှိခဲ့ပေမဲ့အခု18000လောက်ပဲရှိတော့တယ်လို့ IEP ရဲ့အစီရင်ခံစာထဲမှာခန့်မှန်းထားပါတယ်IS စစ်သွေးကြွအရေးအတွက်တိတိတသားကျဆင်းသွားပြီမဲ့ IS အဖွဲ့အနေနဲ့အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကိုလုံနိုင်စွမ်းရှိနေတော့မယ်လို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်
30ကြိမ်မြောက်အရှိတောင်အာရှအာကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဖိလစ်ပိုင်နိုင်ငံဒီကနေ့စတင်လိုက်ပြီးအပွင့်ပွဲစဉ်အဖြစ်အုပ်စု A မှာမြန်မာကမြန်မာ U22 အသင်းနဲ့မလေးရှားအသင်းတို့တကောစီတည်ကြသွားပါတယ်မြန်မာအသင်းကပထမပိုင်း12မိနစ်မှာတောက်ကန်ဘောကနေတဆင့်စိုးမိုးကျော်ကခေါင်းတိုက်သွင်းခဲ့လို့မြန်မာအတွက်တကောရရှိပါတယ်ဒါပေမဲ့24မိနစ်မှာမြန်မာနောက်တန်းရဲ့အမှားကနေမလေးရှားဘက်ကခြေပကိုရာသွားတာပါမြန်မာအသင်းဟာလာမယ့်နိုဝင်ဘာ28ရက်နေ့မှာဒီ ancient philippine နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ The voice of
America The way တင်းလာနေညနေခင်းထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါရှင်အခုသတင်းလွှာရေးစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရရှိထားတဲ့အထောက်အထားတွေအရမနေ့ဖက်မှာအချင်းစစ်တရားရုံးချုပ်ကနေပြီးတော့ရုံးထိုင်စစ်ဆေးသွားမယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရာပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တည်တံအထိချမှတ်နိုင်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဂူတာပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတမရော်ဒရီမန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေ့ရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်ကာနေ့မှာစတင်သွားမှာဖြစ်ကြောင်းအခုလိုပြောပါတယ
်တမရော်ပောက်ပြန်ထားတဲ့အချိန်မှာပဲဒီမှာပြစ်မှုကျူးလွန်တယ်လို့တို့တမရော်ကနဦးအနေနဲ့ပြစ်မှုကျူးလွန်တယ်လို့တို့ဒီစစ်ဆေးချက်တွေအရတို့ကနဦးတွေ့ရှိတယ်လေပေါ့ပြစ်မှုကျူးလွန်တယ်ကနဦးတွေ့ရှိတယ်လို့ကအချင်းစစ်တရားရုံးကျုံးတဲ့ရုံးထိုင်စစ်ဆေးကမှဖြစ်ပါတယ်လက်ဖြန့်စစ်ဆေးမှဖြစ်ပါတယ
်ဒီမှုကိုဘူးတိတော်မြို့နယ်နေမြေကန်တက်မှစစ်ဆေးသွားမှဖြစ်ပါတယ်အချင်းစစ်တရားရုံးကပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ကစစ်တရားရုံး၄မျိုးရှိပါတယ်စစ်တရားရုံးကျုပ်ခုခွဲပြီးတဲ့အချင်းစစ်တရားရုံးကျုပ်ပြီးရင်တော့ကျွန်တော်တိုင်းစစ်တရားရုံးဒီတပ်ပင်းစစ်တရားရုံးဒီချင်းစစ်တရားရုံးချုပ်ဒီကမာရီဒီရက်ကုတ်မှာရှိတာတော့ကျွန်တော်တို့ဥက္ကဋ္ဌအပေါင်း3နဲ့ရုံးထိုင်စစ်တရားဖြစ်တယ်အဲသူကလည်းကျွန်တော်တို့ထက်တရားရုံးနေတဲ့ပုံစံတူပါပဲဒီမှာဆွဆွဲခံရသူဘက်ကနေတော့ဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်ဟိုဘက်ကဆွဆွဲတဲ့လူကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်ဘယ်လိုဖြစ်စီဖြစ်ပါဒီအခုအနာဂတ်ဟောသူတို့ကဒီအရင်ဆုံးထပ်မှတ်နိုင်တဲ့ဒီကဟာတော့ဒေတာအစ်ချမှတ်နိုင်တဲ့ဒီကဟာဖြစ်ပါ
ရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒီလိုစစ်တရားရုံးကစစ်ဆင်းမဲ့အပေါ်မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုတုံ့တက်ပါတဲ့
ဒီလိုမြေပြင်မှာကပြစ်ပက်ခဖြစ်တဲ့ဆိုရင်ဝေးရွယ်စူးကြိုးတွေဆိုတာရှိတတ်တယ်ဗျာအဲ့ဒါတွေကိုလက်ခံအတိမပြုပြီးတော့ဘလောက်တိုင်းတာကြီးဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြင်းမှုကျူးလွန်မှုကိုအကာအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုပေါ်ထုတ်အရေးယူမယ်ဆိုလို့ရှိရင်မြမပုံကြီးကအញ្ញံကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလောက်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဂူတာပြင်အမှုဟာတမရော်ကဒုတိယအကြိမ်ကင်တွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်အေဗီလာအတွင်းကတော့မောင်းတော်မြို့နယ်အင်းဒင်ကျေးရွာမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတမရော်စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်9ဦးကိုတမရော်ကထုတ်ပယ်ပြီးအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ်ဒီလိုချမှတ်ပြီးတဲ့နောက်တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်တစ်နှစ်မပြည့်မီပြန်လွတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုအေးအေးရခိုင်အဖွဲ့ကစစ်တုံးမှန်လဲလှယ်ရေးကံလန့်ချက်ကိုလည်းနှာစင်ကြရပါမယ်။ချင်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား73ယောက်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေးအေးဘက်ကဒီကနေ့ဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစစ်သုံးဘက်တွေကိုစစ်သုံးဘက်ဥပဒေနဲ့အညီထိမ့်သိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေးအေးဘက်ကပြောထားပါတယ်။အစိုးရတပ်ဘက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေဆဲဖြစ်ပြီးသုံးဘက်လဲလှယ်ရေးကံလှမ်းချက်ကိုလက်မခံဘူးလို့ပြောပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါချင်းမြင့်နဲ့ပလဝမြို့နယ်ပကာဝရွာစိုက်ပွဲမှာမြန်မာစစ်သားရဲ့အရာရှိငယ်နှုတ်ဦးပါဝင်တမရော်သား73ဦးနဲ့လက်နက်ခဲယမ်းတွေကိုဖမ်းဆီးသိမ်းဆီးရမိခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေဒီကနေ့မှာဓာတ်ပုံနဲ့တကွထုတ်ပြန်ထားတာပါဖမ်းဆီးရမိထားတဲ့မြန်မာစစ်တပ်ပန်းတွေကိုစစ်တပ်ပန်းဥပဒေနဲ့အညီထိန်းသိမ်းတာကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ19ရက်နေ့ဒီပလဝမြို့နယ်ထဲမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖမ်းဆီးရမိထားတဲ့ဒီဗမာစစ်သားပေါ့နော်ဒီစစ်တပ်ပန်း73ဦးရှိတယ်ဗျဆိုတော့အဲ့ဒီစစ်သွုံးဦးကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွာထုတ်ပြန်လိုက်တာဖြစ်တယ်အခုစစ်မြေပြင်ကဖမ်းဆီးရမိတဲ့ဒီစစ်သွုံးဦးကိုကျွန်တော်တို့ကတော့ဒါရခိုင်တပ်တော်ရဲ့စစ်သွုံးပန်းဆိုင်ရာဟိုစီမင်းစည်းကမ်းတွေနိုင်ငံတကာစစ်သွုံးပန်းဥပဒေနဲ့ဒီကောင်းမွန်မှန်ပဲဟိုဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်ဘဂါဝရွာစိုက်ပွဲမှာမြန်မာစစ်တပ်တပ်မ9ခုနှစ်ကဗိုလ်တယောက်အရာခံဗိုလ်တယောက်ပါဝင်တပ်မတော်ဒါ73ဦးကိုဖမ်းဆီးထားတယ်လို့အေအေဘက်ကဆိုပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမရော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့တမရော်ဒါ73ဦးဖမ်းခံရတဲ့သတင်းပေါ်အတိမပြုသေးကြောင်းနဲ့စစ်စစ်နေစေလို့ပြောပါတယ်
ကျွန်တော်လည်းစီစဉ်ဆဲနေရှိသေးတယ်ခင်ဗျာနော်အဲ့ဒီနေမှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမရှိကျွန်တော်တို့ကတော့ဘာမှသိမ်းကြတာကမရှိပါဘူးကျွန်တော်တို့လည်းစီစစ်နေလို့ပဲရှိသေးတယ်ဘာမှတော့ကျွန်တော်လည်းမပြောနိုင်ဘူ
းပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်မေယူမြစ်တွင်အမြန်ရည်ရင်တစည်းကိုအေအဖွဲ့ကနေတားဆီးစစ်ဆေးရမှာတမရော်ဒါရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ့ပြီးလက်ရှိအေကနေထိန်းသိမ်းထားပါတယ်လက်ရှိမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်တိုင်းသားတွေကိုပြန်လွှတ်မယ်ဆိုရင်အေဘက်ကဖမ်းထားတဲ့စစ်တုပ်ပန်းတွေကိုပြန်လွှတ်ပေးမယ်လို့အေပြောခွေရခိုင်ဒုက္ခကဆိုပါတယ်
ဗမာစစ်တပ်နဲ့အစိုးရဘက်ကနေသူတို့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ရခိုင်ပြည်သူတွေကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ဒီဖမ်းဆီးထိန်းသိမ်းထားတဲ့သူတို့ရဲ့ဒီဟိုစစ်ဖက်နဲ့ပတ်သက်တဲ့လူတွေအားလုံးကိုကျွန်တော်တို့ပြန်လွှတ်ပေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါထုတ်ပြန်ချက်မှလည်းပြောထားပြီးသားရှိတယ်တကယ်လို့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုလွှတ်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းအလားတူပဲဒါတုံ့ပြန်သွားမှာဖြစ်တယ
်တုတ်ပန်းလဲလှယ်ဖို့အေအေဘက်ကတင်ပြချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်သနာချုပ်တမရော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့အကြမ်းဖက်အဖွဲ့ကြီးနဲ့ဘာမှဟုတ်လားလဲလှယ်ကြတယ်အကြောင်းမရှိဘူးဒါပဲပြောနေ
တမရော်သတင်းမှပြန်ကြားရေးအဖွဲ့သွေးရင်မူဘူမူချုပ်စော်မင်ထွန်းကတော့တမရော်ဘက်ကဖမ်းဆီးထားတဲ့သူတွေကိုအပြစ်ရှိမရှိဆိုတာတရားရုံးကနေဆုံးဖြတ်မယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရွှေနေတဲ့အမြန်ရည်ရင်စည်းမှာဖမ်းဆီးထားတဲ့တမရော်ဒါရဲအပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေဘက်ကနေထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်သေးကလည်းအေအေကန့်လန့်ထားတဲ့သုတ်ပန်းလဲလှယ်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့တမတော်ဘက်ကနေအရသာ120ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်အရဖက်ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာလူမျိုးတုံးစုတ်ပြင်မှုတားဆီးရေးငင်းတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်။လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေဘလို့ယူဆပါလဲ။မြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူတွေသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ပရောဂျက်တွေကိုကြိုးပမ်းပါရစေ
။နောက်ထပ်ညထားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွင်းနိုင်ပါတယ်ရှင်။ရှမ်းပြည်နယ်အတွင်းနမ်တူမြစ်ပေါ်မှာတည်ဆောက်နေတဲ့အထက်ရဲရွာရေကာတာစီမံကိန်းကိုတာလုံကျေးရွာသားတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နမ်တူမြစ်ပေါ်မှာအကြီးစားရေကာတာ၃ခုရှိနေပြီးပြောင်းရွှေ့ရမယ့်ကျေးရွာတွေနဲ့ရေလွှမ်းခံမယ့် NDA တွေစိုးရိမ်ကြတဲ့အတွက်ရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာအခုလိုဆန့်ကျင်ကန့်ကွက်ကြတာဖြစ်တဲ့ကြောင့်ဒေသခံတွေပြောပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကပြောပြမှာပါရှင်
။နမ်တူမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကာတာစီမံကိန်းဟာဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကပဲ50ရာခိုင်နှုန်းလောက်ပြီးစီးနေပါပြီ။ဒီရေကာတာတည်ဆောက်ပြီးစီးမယ်ဆိုရင်တော့ရေကာတာရဲ့အထက်ပိုင်းမှာတည်ရှိနေတဲ့တာလုံကျေးရွာကကျေးရွာသားတွေကြောက်ရွံ့ရမယ့်အခြေအနေရှိနေတာကြောင့်အစိုးရရဲ့အစီအစဉ်ကိုလက်မခံဘဲကန့်ကွက်ဆန္ဒပြခဲ့တာဖြစ်ကြောင်းတာလုံကျေးရွာသူနန်းလောင်ခန်းကအခုလိုပြောပြပါတယ်။
ကျမတို့ရေကာတာရဲ့အပေါ်မှာရှိရောရေကြီးအေရီယာဖြစ်တဲ့ရေကာတာဆောက်လို့ရှိရင်ရေကြီးလိုက်လို့ရှိရင်ကျမတို့ရွာနေရပါတော့နော်နေရစီရကြောင်းစီရမယ်ကျမတို့ရဲ့လေဒီနေအေဟွာရီဟိုခြံနေပါတော့တုံခွာပြီးတော့ရကြောင်းရမှာဖြစ်တဲ့အတွက်နာမတူသေးပါတော့ကျမပြောထားဒါပေမဲ့ဒီရွာလာဖြစ်အောင်လာကျမတို့ကရဖိတ်နေပြီးတော့ဟိုဒီဒီနိုင်နေနဲ့အဲတင်းဆက်တာပေါ့နော်ရွာထဲကိုအရင်မခံပါတော့ဟုတ်
အဲ့ဒီဒေတာမှာလဲတိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစစ်တပ်ကြားစစ်ဖြစ်ပွားနေတဲ့နေရာဖြစ်နေပြီးမဲ့ရေကာတာကိုတော့တရုတ်ဂျပန်ဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေကကုမ္ပဏီတွေကဆက်လက်အကောင့်ထဲပေါ်နေစေဖြစ်ပါတယ်။ရွာသားတွေဟာအခုလိုကန့်ကွက်မှုတွေလုပ်တာဟာ9နှစ်ထက်မနည်းရှိနေပြီဖြစ်ပါတယ်။အရင်အစိုးရလက်ထက်ကလေးကကန့်ကွက်မှုတွေလုပ်ခဲ့တာပါ။လူလူနဲ့အစိုးရကြားပြည်လည်မှုတွေမရတဲ့ရေကာတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအနေနဲ့သုံးသက်တာမျိုးတွေလုပ်ဖို့နဲ့လူလူအတန်ကိုနားထောင်စီခြင်းတဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းဆန်းဆန်းအေးကအခုလိုပြောပါတယ်
။ရွာသားတွေလုံးဝလက်မခံဘူးအစိုးရလည်းဆက်လုပ်နေတယ်ဆိုတဲ့အမိသားရှိနေတယ်။ကျမတို့ဖြစ်စီခြင်းနာတော့ဒီရွာသားတွေလည်းလုံးဝကန့်ကွက်နေတဲ့ကိစ္စကိုပြည်ထောင်စုအစိုးရအနေနဲ့နားထောင်ပေးတင်တယ်ပေါ့နော်ဒီလိုထူးရတာနားထောင်ပေးတင်တယ်
။ဒီရေကာတာပြီးစီးသွားမယ်ဆိုရင်တော့လူရေ900လောက်ရှိတဲ့တာလုံကျေးရွာနဲ့ရှေးအောင်သာသနာအဆောက်အုံတွေဥယျာဉ်ချမ်းမြေတွေရေအောက်ရောက်သွားမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြတာပါ။နမ်မတူမြစ်ပေါ်မှာတော့အကြီးစားရေကာတာ၃ခုရှိနေပြီးနော်ဝေးနိုင်ငံက SN Power ကုမ္ပဏီကလုပ်နေတဲ့အလဲရဲရွာစီမံကိန်းကလည်းကြောက်ကြက်ငလျင်ကျောရဲ့အလဲတဲတဲမှာရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာတော့ဒေသခံတွေကရေကာတာဆက်မလုပ်ဖို့တာလုံရွာထိပ်ကနေကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုဟောင်ကောင်ကဒေတန္တရရွေးကောက်ပွဲအကြောင်းပြောပြပေးပါမယ်။မနေ့တနင်္လာနေ့ကလုပ်တဲ့ဟောင်ကောင်ရွေးကောက်ပွဲဟာဒီမိုကရေစီလိုလားတဲ့အင်အားစုတွေရဲ့အပြတ်အသတ်အောင်ပွဲခံမှုတရဖြစ်ခဲ့ပါတယ်။ဒီရွေးကောက်ပွဲဟာဒေတန္တရရွေးကောက်ပွဲသာဖြစ်တဲ့ဆိုပေမဲ့လည်းဒီမဲတွေဟာတရုတ်နိုင်ငံအတွက်တော့ဟောင်ကောင်ပြည်သူတွေရဲ့ပြင်းထန်တဲ့တုံ့ပြန်ချက်တရသဘောဆောင်နေပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါရှင်။
မနေ့ကလုပ်တဲ့ဟောင်ကောင်ရဲ့ခရိုင်ကောင်စီရွေးကောက်ပွဲတွေမှာမဲထွက်ပေးသူများပြားတာဟာအရင်နဲ့မတူစံချိန်တင်သွားခဲ့ပါတယ်။မဲပေးသူတွေများပြားလွန်းလို့တန်းရှည်ကြီးစီပြီးတော့စောင့်ဆိုင်မဲပေးခဲ့ကြရတာပါ။ရွေးကောက်ပွဲရလဒ်ဆိုရင်လေဒီမိုကရေစီလိုလားတဲ့အင်အားစုတွေအကြီးအကျယ်ကိုနိုင်ရသွားပါတယ်။မဲပေးသူအခုလိုများလာတာသူတခါမှဒီလိုမျိုးမတွေ့ဘူးလို့ဟောင်ကောင်မဲဆန္ဒရှင်တွေကပြောပါတယ်
။ This amount of people I've
the lot lu ri go ta kha ma ma myin bu atauk go mya da ba
last time I can just come here and go up directly
ta khauk ka mae la pi dong ga mae yong ne tan win twa yong me akhu ta khauk ka ro minute 40 law saung ka ya de lu tin ne
hong kong naing ga yi go chauk kai lwan mu tha de tiu lu la de in ya su ri tot tot di mae ya la ha chi ma de thu na che ta khu phit de lu Transnational China Consulting Appoye Nyujayin Mu David Zwell ga byo ba de.
This is a sweeping victory far beyond people's expectations and it
demonstrates Lu ri nyol lin tha da ta po bi a pya tat ne nan ya ga da ba. Hong Kong ma democracy a khai ma ti sao pho. Hong Kong pi tu re ye khai ma re yet ti mu ko that pya lai da ba be.
Akhu so yin no democracy lu la de osu ri bak ga Hong Kong ye khai council ri ma hlwan mu chauk kain tha nai ma bi.
The people have really expressed themselves and taken some power.
အခုတော့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ပြီးအာဏာအချို့ကိုရယူလိုက်ပါပြီ။ဟုတ်ပါတယ်။လုံပိုင်ခွင့်အာဏာတိတ်မရှိတော့တရုတ်ဘက်ကဒါကိုလေးလျူပြုထားလို့တော့ရပါတယ်။ဒါပေမဲ့လူလူဘက်ကတော့နောက်ပြန်လှည့်ဖို့ခတ်သွားပါပြီ
။ဟောင်ကောင်ဆန္ဒပြသူတွေဟာဟောင်ကောင်မှာဒီမိုကရေစီရေးပြပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြနေတာငားလာကြနေပါပြီ။တရုတ်ကွန်မြူနစ်ပါတီအပေါ်ဒေါသတွေတိုးလာပြီးတော့ကြီးမားတဲ့ဆန္ဒပြမှုတွေဟာတခါတရံမှာတော့အကြမ်းဖက်မှုတွေအသွင်ပြောင်းသွားပါတယ်။အခုတနင်္ဂနွေနေ့ရွေးကောက်ပွဲကိုလည်းလူလူဆန္ဒသဘောထားပြီးသလိုမျိုးဆန္ဒပြခဲ့ကြတာပါ။ဒီမဲကိုကြည့်ရင်တော့ဟောင်ကောင်လူလူအနေနဲ့ဒီမိုစီရေးလှုပ်ရှားမှုကိုဘလောက်ထောက်ခံသလဲဆိုတာရှင်းရှင်းပြနေတာပဲလို့နိုင်ငံရေးသိပ္ပံသုတေသီမငေါက်ကပြောပါတယ
်။ This will I think give a much better support
ဟောင်ကောင်ဆိုရအနေနဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုတုံ့ပြန်လိုက်ရောဖို့ဖိအားပေးလိုက်တာပါပဲ။
တရုတ်နိုင်ငံဘက်ကတော့ဟောင်ကောင်ဆန္ဒပြမှုတွေကိုစန့်ကျင်ပြီးတော့ဟောင်ကောင်မှာရှိတဲ့တိတ်နေတဲ့လူများစုအတန်ရှိတယ်ဆိုပြီးတော့ဟိုတုန်းကတည်းကပြောနေတာပါ။ဒါပေမဲ့လည်းအခုရွေးကောက်ပွဲရလာအရာဆိုရင်တော့ဒါမျိုးပြောဖို့ခက်လာပြီလို့ဆိုရမှာပါခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာစားတဲ့သတင်းလွှာတွေကိုသတင်းပတ်စင်ကန်တာတွေနားဆင်နိုင်ကြပါတယ်လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုဒီနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီရေလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်ရွှေကပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေနေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေအနိုင်ရသွားတာပါဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရလိုလားသူတွေကိုမလိုချင်တော့ဘူးဆိုတာကိုဟောင်ကောင်ပြည်သူတွေကပြက်ပြက်သားသားပြသလိုက်တာလို့မြင်နိုင်ပါတယ်American ရေတပ်မှာ Navy Seal အထူးတပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့ရေတပ်ဝင်ကြီးယာဒုကနေဖယ်ရှားခံရပါတယ်စစ်တွင်းလိုက်နာရမယ့်စီးကမ်းတွေကိုချိုးဖောက်မှုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတဲ့ Navy Seal တပ်ဖွဲ့ဝင် Edward Gallagher ကိစ္စကိုသမ္မတ Donald Trump ကကြားဝင်ခဲ့ပြီးတဲ့နောက်ရေတပ်ဝင်ကြီး Richard Spencer ယာဒုကနေဖယ်ရှားခံရတာဖြစ်ပါတယ် American သမ္မတ Donald Trump ကိုတရားစွဲတင်မတင်စစ်ဆေးနေတဲ့အောက်လွှတ်တော်တရားရေးကော်မတီမှာအင်ဂျီရောအကြံပေးဟောင်းဒွန်မက်ဂန်ထွက်ဆိုဖို့ကော်မတီကတောင်းဆိုထားတဲ့အမှုကိုပြည်ထောင်စုတရားသူကြီးတယောက်ကဒီကနေ့ဆုံးဖြတ်မှဖြစ်ပါတယ်။အခုအချိန်ဟာအင်ဂျီရောအကြံပေးဟောင်းလာရောက်ထွက်ဆိုဖို့ပို့ပြီးတော့အရေးကြီးတယ်လို့တရားရေးကော်မတီဘက်က DC ခရိုင်တရားရုံးကိုတင်ပြထားပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်စီဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါတယ်။အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ခိုင်မြဲနေတာနဲ့ဆက်နှစ်နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုံသွဲရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆွေမြတ်မွန်ပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။